မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုအခြေအနေတကျော့ပြန်ဆိုးလာနေပြီလို့ပုဂ္ဂလိကဆေးရုံများအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်က VOA ကိုပြောပါတယ
်။ဟိုကိုဗစ်အခြေအနေကတော့စတုဒ္ဒါလိုင်းလို့ပြောရမှာပေါ့နော်ကျွန်တော်တို့ဒီအထူးသဖြင့်ရန်ကုန်တိုင်းဒေသကြီးကကိုဗစ်ကူးစက်တွေတော်တော်လေးတော်တော်လေးများပါတယ်။ပြည်ထောင်စုရန်ကုန်တိုင်းဒေသခုနှစ်တန်းကျော်မှာသတင်းထိုးထားတဲ့ဒီကြီးကအများကြီးဖြစ်နေတယ်လေ။ကျင်းထိုးထားတဲ့ဒီမှာကိုကိုကိုဗစ်ရောဂါလက္ခဏာတွေကိုတွေ့ပြီးတော့သူစစ်တာလည်း positive တော်တော်များတွေ့တယ်ပေါ့နော
်ပုဂ္ဂလိကဆေးရုံနဲ့အပြင်ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနရဲ့ကိုဗစ်ကူးစက်ရေးစင်တာတွေမှာလည်းလူနာ 6,000 ကနေ 9,000 ဝန်းကျင်ရှိလာပြီလို့ကြားထားရတဲ့အကြောင်းလဲ VOA ကတိကျဆက်သွယ်မေးမြန်းလာမှာဒေါက်တာထင်ပေါ်ကပြောပါတယ်ဆေးစစ်တာမှာလည်းကျန်းမာရေးဦးစီးဌာနကစင်တာအပြင်ပုဂ္ဂလိကဆစ်ဆေးမှုတွေနဲ့အတူပြင်ပမှာလည်းအလွယ်တကူဝယ်လို့ရတဲ့တက်စကစ်တွေနဲ့ဆင့်နေကြပြီးစစ်သူတိုင်းတွေ့သလောက်နှိပါကိုများလာနေတာမို့တရားဝင်ထုတ်ပြန်လာမှာမပေါ်တာတွေအများကြီးရှိနိုင်တယ်လို့ဒေါက်တာထင်ပေါ်ကထောက်ပြပါတယ်။ဒါ့အပြင်ပုဂ္ဂလိကကျန်းမာရေးဝန်ဆောင်မှုပေးနေတဲ့နေရာတွေမှာအိုမီကရွန်မျိုးကွဲသစ်ကိုမစစ်ဆေးနိုင်ပေမဲ့လက်ရှိကျန်းမာရေးဝန်ကြီးဌာနကစစ်နိုင်သမျှတွေ့နှုန်းကိုကြည့်မယ်ဆိုရင်တော့အများစုကအိုမီကရွန်ဖြစ်ဖို့အရန်ကိုများပါတယ်လို့လည်းဒေါက်တာထင်ပေါ်ကပြောပါတယ်။အခုလောလောဆယ်မှာယောဂပြင်းထန်တာမတွေ့ရသေးပေမဲ့တာဝန်ရှိသူတွေနဲ့ပုဂ္ဂလိကဆေးရုံတွေကြားချိတ်ဆက်ဆောင်ရွက်ကာကွယ်ထိန်းသိမ်းမှုတွေအားနည်းနေရင်တော့ကိုဗစ်ကူးစက်မှုတခုံတိုးဆက်များလာပြီးတက်ကြီးရိုးတွေယောဂအခန်းရှိသူတွေကာကွယ်ဆေးထုံးမသားသူတွေစီရောက်လာရင်အများကြီးပြင်းထန်ပြီးသေဆုံးမှုတွေလိုက်လာနိုင်တယ်လို့ဒေါက်တာထင်ပေါ်ကတတိပေးပါတယ်ခင်ဗျာ